ပုံမှန်144ထုတ်ပြန်ထားတဲ့ကန့်သတ်နယ်မြေမှာစီမံကိန်း area အဖြစ်ဒီဇင်ဘာလ22ရက်နဲ့23ရက်နေ့တွေကချန်စီယိုခက်စင်မှာပြည်ပအဖွဲ့အစည်းတွေနဲ့ကွန်ရက်အဖွဲ့တွေရဲ့သွေးထိုးလှုံ့ဆော်မှုတွေကိုနားယောင်ခဲ့တဲ့ဒေသခံတချို့ကဒုတ်တာလေးခွာတွေနဲ့ပြစ်ခတ်ဟန်တားခဲ့တာကြောင့်လုံခြုံရေးရဲတပ်ဖွဲ့ဝင်တွေကဥပဒေနဲ့အညီလုံခြုံရေးဆောင်ရွက်ခဲ့ရာဒေသခံ6ဦးဒဏ်ရာရရှိခဲ့ပြီး2ဦးသေဆုံးခဲ့တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်ဒေသခံ2ဦးသေဆုံးပြီးဒေသခံတချို့နဲ့ရဲတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာရရှိတဲ့အခြေအနေကိုစုံစမ်းစစ်ဆေးနေတယ်လို့လည်းဖော်ပြထားပါတယ်။ဒါအပြင်ကျင်းနီစီမံကိန်းထုတ်လုပ်မှုလုပ်ငန်းလိုအပ်ချက်ကြောင့်စီမံကိန်း area အဖြစ်ချန်စီယိုခက်ရမှာဖြစ်တဲ့အတွက်စိုက်ပျိုးသီးနှံတွေကိုဒေတာပေါက်စင်းနဲ့ပေးရမယ်လို့ဒေတာခံတွေကိုကြိုတင်အကြောင်းကြားထားပြီးဖြစ်ကြောင်းလည်းသတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ချက်စီယိုခတ်တဲ့အထဲလေယာမျိုးတွေပါသွားတဲ့မိုးကြိုးပြင်လေရွာကတောင်သူကိုထက်ကရော်ကြေးပေးမယ်လို့ဒေသခံတွေကိုကြိုတင်အကြောင်းကြားထားတာမရှိကြောင်းအခုလိုပြောပါတယ
်။လက်ရှိအချိန်ကြီးကကျွန်တော်ဘာမှကြိုးခံစားခွင့်မရှိဘူး။စားရမှုလည်းမရရှိသေးဘူး။ဘာဆိုဘာမှမရရှိသေးတဲ့ပုံစံမျိုးကျွန်တော်တို့ခံစားနေရတယ်။ဒီလိုချက်စီယိုခတ်မယ့်အတိုင်းမှာလည်းဒေသခံတွေတောင်းဆိုတဲ့အတိုင်းမျိုးချက်စီယိုခတ်မယ်ဆိုဒေသခံတွေနဲ့ပြည်လည်အောင်မှုနိုင်ပြီးမှချက်စီယိုခတ်ပါလို့အချိန်ကြီးဒေသခံတွေကြည့်တယ်တောင်းဆိုခဲ့တယ်။ဒါပေမဲ့မတရားချက်စီယိုတာခတ်ရှိသွားတယ်။ဒေသခံတွေယနေ့ချိန်ကတော့ကြောက်စရာမရှိဘူးခင်ဗျာ
။ထုတ်ပြန်ချက်မှာလဘရောင်းတောင်ကျင်းနီစီမံကိန်းအပေါ်အဖြတ်သဘောနဲ့သွေးခွဲလှုံ့ဆော်တာတွေကြောင့်လိုလားအပ်တဲ့ဖြစ်ရက်တွေမပေါ်ပေါက်ဖို့နိုင်ငံအဖွံ့အစည်းတိုးတက်ရေးကိုလိုလားတဲ့တိုင်းရင်းသားပြည်သူတွေကသတိနဲ့ဆောင်ရွက်ဖို့သတင်းထုတ်ပြန်ချက်မှာမြစ်တာရက်ခံထားပါတယ်။စီမံကိန်း area အဖြစ်ချန်စီယိုခရယာမှာဒေသခံတွေနဲ့ပဋိပက္ခဖြစ်ပွားခဲ့တာဟာပြည်ပအဖွဲ့အစည်းတွေရဲ့သွေးထိုးမြှောက်ပင့်တာကြောင့်ဖြစ်တယ်လို့ဆွဆွဲထားတဲ့အပေါ်လွန်ခဲ့တဲ့နှစ်ပေါင်းများစွာကစစ်ဆိုးရရဲ့လက်သုံးစကားဖြစ်တယ်လို့88မျိုးဆက်ငင်းငင်းရဲ့ပွင့်လင်းလူအဖွဲ့အစည်းကလေယာစီးပွားနဲ့တောင်သူလယ်သမားရေးရာဒုတိယတာဝန်ခံမနုနုအောင်ကပြောပါတယ်အဲ
့လိုမျိုးပြောကြတဲ့တွေကမတို့နိုင်တယ်မှာပေါ့နော်အခုမှကြားဖို့ရမလို့ဆောင်ဖို့ကရေးဆွဲရှိခုနေတဲ့ကကြားခဲ့တဲ့တကယ်လုံးကြီးပေါ့နော်မူလအရင်အနာရှင်တွေပုံစံတုံးခဲ့တဲ့နှထုံးစကားပါပဲအခုဖြစ်ပြီဆိုရင်သွေးထိုးစီရောဖြစ်ကြတယ်ပြည်သူပြည်သားတွေအခုမှဒီနေ့ကစံစားခြင်းနဲ့ဖြစ်လာတယ်အလိုရောတိုင်းပြည်ခံတဲ့ဘဝကနေလို့မရအောင်လို့အနာရှင်တွေလောက်တော့အမျိုးဆုံးစံစားပြတယ်ဒါလို့အဲ့ဒါကိုလည်းဒီပပယောဂကြတော့လည်းနိုင်ငံပြောကြရလို့လုပ်ခဲ့တယ်အခုဒီပြဿနာမှာပဲလေဒီပယောဂပြပပယောဂကြဆိုပြီးတော့သုံးခုနာပြတာဒါကတော့အရင်ထူးမခြားတဲ့ပုံစံတိုင်းတမတဲဖြစ်နေတာကိုသူကသတ်သိရှိရပါတော့ဒီကလုံးတုံးပြီးတော့ပေါင်းများစွာအုပ်ချုပ်လာကြတာလी
အကောင့်ထဲပေါ်ဆောင်ရွက်တဲ့ကော်မတီသတင်းထုတ်ပြန်ချက်မှာလဘရောင်းတောင်ကျင်းနေစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်အစီရင်ခံစာပါအတိုင်းအကောင့်ထဲပေါ်ဆောင်ရွက်နေတာဖြစ်ကြောင်းပါရှိပါတယ်အဲ့ဒီလိုဆောင်ရွက်ရမှာကျင်းနေစီမံကိန်းသဘောတူညီချက်ကိုအသစ်ပြန်ချုပ်ဆိုပြီးအကျိုးအမြတ်ကိုနိုင်ငံတော်က90ရာခိုင်နှုန်းတမတော်ပိုင်းမြမစီးပွားရေးဥပိုင်လီမိတက်က19ရာခိုင်နှုန်းနဲ့မြမဝမ်ပေါင်ကော်မတီက30ရာခိုင်နှုန်းရရှိမှာဖြစ်တယ်လို့ဖော်ပြထားပါတယ်တစ်ဆက်တည်းမှာပဲဒေသခံတွေကိုမြေယာရော်ကြေးတွေနဲ့တီးနှံရော်ကြေးတွေကိုပေးအပ်ထားပြီးဖြစ်တယ်လို့ဒေသခံ2000နီးပါးကိုလည်းအလုတ်ခန့်အပ်ထားကြောင်းပါရှိပါတယ်အကောင့်ထဲဖော်ရေးကော်မတီရဲ့သတင်းထုတ်ပြန်ချက်တွေဟာလုံဆောင်ချက်တွေနဲ့ကွဲလွဲမှုရှိနေတယ်လို့ဝေဖန်မှုတွေရှိပါတယ်ထုတ်ပြန်ချက်မှာပါဝင်တဲ့တလတစ်ကြိမ်ဒေသခံတွေနဲ့တွဲဆုံဆွေးနွေးတာဒေသခံတွေရဲ့လူမှုဘဝဖွံ့ဖြိုးရေးဆောင်ရွက်ပေးနေတယ်ဆိုတဲ့အချက်တွေဟာတကယ်လက်တွေ့လုံဆောင်ပေးနေတာမရှိဘူးလို့ဒေသခံတွေကပြောကြပါတယ်ကောင်ထဲဖော်ရေးကော်မတီရဲ့သတင်းထုတ်ပြန်ချက်ဟာလက်ရှိပြဿနာကိုပြေလည်စေနိုင်မဲ့အကြောင်းအရာမပါဘူးလို့အစီရင်ခံစာတင်ခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလှိုင်ကပြောပါတယ
်အခုသတင်းထုတ်ပြန်တဲ့ချက်တွေကတော့ပြောနေကြစကားတွေပါပဲထွေထူးစီတဲ့ပုံပြီးရေးကြည့်တဲ့ချက်လက်တွေကထုတ်ပြန်တာမဟုတ်ဘူးလို့ကျွန်မတို့ဒီလိုပဲနားလည်တယ်ဒီကကြတာကတော့လက်ရင်းဖြစ်ပေါ်နေတဲ့ပြဿနာကိုဘယ်လိုရှင်းမလဲဒီဒေသရဲ့အေဂျင့်တွေနဲ့တရားဥပဒေစိုးမိုးရေးရလဲတဖြည်းဖြည်းနဲ့ချိန်ချောက်မှုတွေများလာပြီကျွန်မတို့မြင်တဲ့လောက်ကတော့အခုလက်ရှိဆောင်ရွက်နေတဲ့ကောင်တွေဖွေးရေးကော်မတီကပြေလည်အောင်ဆောင်ရွက်ပေးနိုင်တဲ့အဖွဲ့မဟုတ်ဘူးလို့ကျွန်မအနေနဲ့ဒီလိုမြင်တယ်ဒီဒေသရဲ့အေဂျင့်တွေကဒီကုမ္ပဏီနဲ့ဒီအကောင့်တွေဖွေးရေးကော်မတီဆောင်ရွက်တဲ့လုပ်ငန်းတွေဆက်လက်ပြီးလုပ်ဆောင်နေလို့များကလပ်ပါလုံးတော့ဘယ်တော့မှပြေလည်မှာမဟုတ်ဘူးလို့ကျွန်မတို့ဒီလိုပဲပြောခြင်း
နှစ်ရက်ကြာဖြစ်ပွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်ပြီးမြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်ကရဲတပ်ဖွဲ့ဝင်တွေဒေသခံတွေနဲ့တွေ့ဆုံပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။လောလောဆယ်မှာပဋိပက္ခနောက်ပိုင်းတုံရွာ၊ဆယ်တဲရွာနဲ့မိုးကြိုးပြည်လေရွာကဒေသခံတွေကဆယ်တဲရွာမှာတပိတ်စခန်းဖွင့်ပြီးဆန္ဒပြနေတာဒီနေ့ဆို6ရက်ရှိပြီဖြစ်ပါတယ်ရှင်။ကျွန်မ RFA သတင်းတော်ဝေယမိုးမြင့်ပါရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ်ရှင်။